နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားဆွဲထားတဲ့အမှုတွေထဲကတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကတရားရုံးကဆွဲချက်တင်လိုက်ပြီးတော့ထောင်ဆန်းစုကြည်အနေနဲ့စစ်ကောင်စီလက်အောက်တရားစီရင်ရေးကနေတရားမျှတမှုမရနိုင်ဘူးလို့ဥပဒေပညာရှင်တူကသုံးသပ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်တွင်ထောင်ဆန်းစုကြည်ရဲ့အမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကတရားစွဲထားတာမှာပြီးခဲ့တဲ့သတင်းဘက်ကတော့အမှုတွေထဲကတမှုကိုစပြီးတော့ဆွဲချက်တင်ခဲ့ပါဗျာ။အမှု၁၁မှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှ95နဲ့ဆွဲထားတဲ့တမှုကိုဆွဲချက်တင်လိုက်တာဖြစ်ပြီးတော့ဒါဟာပထမဆုံးဆွဲချက်တင်လိုက်တာဖြစ်ပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်ကျန်တဲ့အမှုတွေရဲ့အလားလာရောဘလို့ရှိလာနိုင်ပါလဲ။ဒီပေါ်မှာတရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော
့ဒီချက်ကတော့အမှုအားလုံးဆွဲချက်တင်မယ်။နောက်ဒီဘက်ကတင်မယ့်ဟာတွေကိုဖယ်ချမယ်။ဒီတက်သမင်းအပြည့်စုံမှုယူဝမှုတွေကိုဆဲမယ်ဆဲမယ်အမြင့်ဆုံးပြစ်ဒဏ်အနေနဲ့ချမယ်လို့ပြော။လက်ရှိအနေထားအရဆိုတာနော်။ကြောင်းလဲတဲ့နိုင်ငံရေးအခြေအနေကတော့တမျိုးပေါ့။လက်ရှိအခြေအနေကတော့အဲ့တိုင်းပဲ။အားမစိုးလုံပါပဲ။လက်ရှိအခြေအနေက။အဲ့ဒါတော့သိချပဲ။သို့တော့နိုင်ငံရေးဆိုတာပြည်ဦးအကြောင်းဒီချက်ပါ။နိုင်ငံကြီးရောစမ်းကြည့်တယ်။တောင်းရင်ချင်းချင်းပြောင်းသွားတ
ာ။ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့ရှင်နေဒီဘက်ကသူမပေါ်ဆွဲဆူထားတဲ့အမှုတွေနဲ့ပတ်သက်ပြီးဆွဲချက်မတင်သင့်ကြောင်းဥပဒေကြောင်းအရလုံထုံးလုံးနီးအရခုခံကာကွယ်ခဲ့ကြပေမဲ့နေပြည်တော်သီးသန့်တရားရုံးကတရားလိုတွေဘက်ကရှောက်ထားချက်ကိုလက်ခံပြီးတော့ဆွဲချက်တင်လိုက်တာပါ။ဒေါ်ဆန်းစုကြည်ပါဝင်ဒီမှုမှာပါဝင်တဲ့သူ၃ဦးစလုံးကတော့အပြစ်မရှိကြောင်းတုံ့ပြန်ထားပါတယ်။ဆိုတော့ဒေါန်ဆန်းစုကြည်အနေနဲ့စစ်ကောင်စီလက်အောက်ကတရားရုံးတွေစီကနေတရားမျှတမှုရရှိနိုင်ပါမလားစစ်ဆိုးရလက်အောက်မှာရှိတဲ့တရားစီရင်ဟာလွတ်လပ်မှုမရှိတာကြောင့်တရားမျှတမှုရဖို့လည်းမဖြစ်နိုင်ဘူးလို့ရှင်းနေကြီးဦးကြည်မြင့်ကတော့သုံးသပ်ပါတယ
်ကျွန်တော်တို့အစ်စင်ထောင်းနေပါတယ်ဟုတ်ပြီပါနောက်ကျွန်တော်ကုရန်လည်း905ဆိုပါဒီတိုင်းတရားခံဖြစ်နေတယ်ဂျုံးတွေစစ်ခံမှုအတွေ့အကြုံရှိအဲ့တော့အဲ့ဒီကြုံနေတွေ့ရတဲ့အခါမှာတရားမျှတမှုကတော့ဘလို့မှမရဘလို့မှမရနိုင်ဒါတော့အသေးချာပဲဒီလိုမျိုးစတိုင်းရှင်တဲ့ကတော့တောင်းစားစုကြည့်လို့ရတယ်ဝဲတော်ပြစ်စားတယ်နဲ့ဗျာအင်ဂျင်ကိုကြာထောင်းချလာလာဒီမဖိုက်ဖဲနဲ့လာတယ်ဆိုတော့ပြန်လို့ပြစ်အဲ့ဒီခိတ်မှာတာဝန်ကြတဲ့ဟလာတပ်မှုကြီးရဲဘော်တွေတော့သက်တည်ဒုက္ခအဲ့လိုမတရားမှုကြီးတော့ပြောင်းချပြစ်တာလေထုတ်ချပြီးတော့နော်တော်မလို့ကျွန်တော်ကတော့ဒီသူတို့ရဲ့တရားမျှတမှုကကျွန်တော်ကအမြင်ရှင်းတယ်တရားမျှတမှုလုံးဝမရှိဘူ
းဒီတစ်ပတ်မှာတရားရုံးကြားနာဆွေးဆေးမှုတွေတဲ့ကနောက်ထပ်ထူးခြားမှုတစ်ခုကတော့ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတောင်းတော့အပါဝင်နောက်ထပ်အစိုးရအဖွဲ့ဝင်ဟောင်း၃ဦးကိုနိုင်ငံတော်ရှုတ်ချက်ပေါက်ကြားမှုအဥပဒေ31ကငယ်နဲ့ရန်ကုန်မှာဆွဲထားတဲ့အမှုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးခဲ့ပြီးရန်ကုန်တိုင်းဒေသကြီးမှာအဂတိလိုက်စားမှုနဲ့ဆွဲထားတဲ့အမှုကိုလည်းရှင်းနေဒီဘက်ကပါဝါတင်လိုက်ပြီးဖြစ်ပါတယ်ဒီမှုကိုတော့လာမယ့်6ရက်နေ့မှာရုံချင်းထပ်မံချင်းစုထားတယ်လို့သိရပါတယ်ခင်ဗျာ